bend but never break me, 'cause it only serves to make me more determined to achieve my final goal.
A 37-year-old man whose wife and mother-in-law were charged last month with the murder of the family's maid was in court today to face charges of assault and withholding evidence. Kevin Chelvam has also
been arrested. He got a lot of money to eat. မိမနဲ့ယောက်မတို့ဆွဲချက်တင်ခံထားရသူအသက်38နှစ်ရွယ်အမျိုးသားတဦးကိုဒီကနေ့ရုံးထုတ်ခဲ့ပြီးသူ့ကိုကိုထီလျောက်စော်ကားမှုအပြင်တက်တီအထောက်ထားထင်ချန်မှုနဲ့ဆွဲချက်တင်လိုက်ပါတယ်ကေဗင်ချယ်ဗန်ကိုအခုလာရှက်ကစားပြီးရဲတပ်ဖွဲ့ကနေလဲအလုတ်ယာယီထုတ်ခဲ့ပါတယ်စင်ကာပူရဲအနေနဲ့စံပြဖြစ်ရမယ့်အပြင်ကုန်တိတ်ခါစီကံကိုလည်းထိမ့်သိမ့်ရမှာဖြစ်တဲ့အတွက်အပြစ်ကျူးလွန်သူကိုဥပဒေအရရည်ရွယ်သွားမှာဖြစ်ပါတယ်လို့စင်ကာပူ Channel News Asia ရုပ်သံလွှင့်ကဩဂုတ်လ17ရက်ကြာသာပတိနေ့ကခုလိုကြေညာသွားခဲ့တာပါဇူလိုင်လ26ရက်မနေ့7နာရီလောက်မှာရဲကိုအကြောင်းကြားလို့ဘေရှားစစ်တလန်ကိုထတ်ရှိတိုက်ခန်းကိုရဲရောက်လာရမှာမြန်မာနိုင်ငံကချင်းတိုင်းရင်းသူအသက်24နှစ်အရွယ်ကျုံကောင်တောင်အသက်မရှိတော့တာကိုတွေ့ကြရပြီးလူတတ်မှုနဲ့အင်ရှင်မျိုးသမီးဂါရာတီရီမူဂါယာနဲ့သူ့မိခင်ပရမန်နာရီနာဆာမီတို့ကိုရဲကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အင်ရှင်မျိုးသမီးရဲ့ခင်မွန်းရဲအမှုတန်းကေဗင်ချယ်ဗန်ကိုရဲကဆွဲချက်၄ခုနဲ့တင်ထားပါတယ်
။ Now, together with his mother-in-law, Chelvin had allegedly removed a CCTV camera outside their flat. He's also accused of lying to police.
Chelvin ဟာသူ့ရခမဖြစ်သူနဲ့ပူးပေါင်းပြီးသူတို့တိုက်ခန်းအပြင်မှာတတ်ထားတဲ့ CCTV camera ကိုဖျောက်ပစ်ခဲ့ပြီးအဖြစ်မှန်ကိုဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့ဆွဆွဲချင်းခံထားရပါတယ်။ဒီ CCTV camera ကိုလွန်ခဲ့တဲ့6လကဖျောက်ပစ်ခဲ့တာဖြစ်တယ်လို့လည်းသူကရဲကိုလည်းငယ်ထွက်ဆိုခဲ့ပါလေ။ဒါအပြင်ချင်းအမျိုးသမီးလေးမသေးဆုံးမီရဲ့အနေငယ်လူကလည်းဒီအမျိုးသမီးလေးကိုကိုထိလျောက်စော်ကားခဲ့တဲ့အတွက်လဲဆွဲချက်တင်ခံထားရပါလေလို့ Channel News Asia သတင်းမှာကြေညာသွားခဲ့တာဖြစ်ပါလေ။လူသားမှုနဲ့ဆွဆွဲခံထားရသူအင်ရှင်အမျိုးသမီးနှုတ်ကိုခြားတာပရိနိကရုံးထုတ်ခဲ့ပြီးသူတို့ကိုသတင်းသုံးပတ်ကြာထိမ့်သိမ်းထားစဉ်ချန်ဂီဆေယုံမှာဆေယောဂအခြေအနေနဲ့ပတ်သက်လို့စိတ်ဆစ်ခံရမှာဖြစ်ပါလေ။သူတို့နှစ်ဦးကိုလူတတ်မှုကျူးလွန်ကြောင်းထင်ရှားတွေးရှိရင်တော့တေရန်ဒါမှမဟုတ်ထောင်နာတဲ့ချက်ခံရမှာဖြစ်ပါလေလို့ Channel News Asia သတင်းမှာဆက်ပြီးတော့လည်းကြေညာသွားခဲ့ပါလေ။ခုနောက်ဆုံးရရှိတဲ့သတင်းတွေရတော့အသက်ခံရသူပျံကောင်တုံးရဲ့အကူဖြစ်သူပေါ့ဆျံမောင်ဟာချင်းပြည်နယ်ကနေစင်ကာပူကိုပြေးခဲ့တဲ့သတင်းပတ်ကရောက်ရှိလာခဲ့ပြီးမြန်မာဖြစ်သူရဲ့အလောင်းကိုစင်ကာပူရဲကစစ်ဆေးပစ္စည်းလို့မြန်မာပြည်ကိုပြန်ယူခွင့်ပြုခဲ့တဲ့အတွက်ကြောင့်လေစင်ကာပူရှိမြန်မာတန်ယုံရဲ့အကူအညီနဲ့မြန်မာဖြစ်သူရဲ့အလောင်းကိုမြန်မာပြည်ကိုဩဂုတ်လ13ရက်စနေနေ့မှာပြန်ယူဆောင်သွားဖို့စီစဉ်ထားတယ်လို့ CDE ကအင်အူလူသမားများဆိုင်ရာဌာနရဲ့ Facebook မှာဖော်ပြထားပါတယ်ဒါအပြင်တည်ဆုံးသူပျံကုန်တောင်းအတွေ့ထဲဝင်ကြတဲ့အလှူငွေတွေကိုလည်းခြံရည်သူတားငယ်လေးရှေ့ပညာရေးတွေရထားမဲလို့လည်းအဲ့ဒီ Facebook မှာပေါ်ပြထားတာတွေ့ရပါတယ်။ချင်းပြည်နယ်ကနေအခုလိုစင်ကာပူကိုရောက်ရှိလာတဲ့တားငယ်တူမိခင်ဖြစ်သူချင်းတိုင်းရင်းသူတူအသက်ခံရမှုဟာကြေကွဲစရာလို့ဆိုရမှာပါ။စင်ကာပူမှာအင်အူတွေဖြစ်လောက်ကိုင်းနေသူပေါင်း2,000လောက်ရှိရမှာအများဆုံးကဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကဖြစ်ပြီးမြန်မာက2000နဲ့3000ကျားရှိတယ်လို့လည်းခန့်မှန်းရပါတယ်။ဒါကြောင့်တိုင်းတစ်ပါးမှာတွားရောက်လုကင်နေကြတဲ့မြန်မာနိုင်ငံကအမျိုးသမီးငယ်တွေအရေးဘယ်လိုအကာအကွယ်ပေးကြမလဲလို့မေးစရာရှိပါတယ်။2014ခုကစလို့ပြည်ပမှာမြန်မာနိုင်ငံကအိမ်အကူတွေဖြစ်တွားရောက်လုကင်မှုကိုပိတ်ပင်ထားခဲ့ရမှာတခြားနီးလန့်တွေနဲ့တွားရောက်လုကင်ကြတဲ့အတွေ့လေတရားမဝင်တဲ့အတွေ့အကြုံအကာအကွယ်ပေးနိုင်ဖို့ကခက်ခဲနေတာဖြစ်ပါလေပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးနဲ့လူဦးရေဆိုင်ရာဝန်ကြီးဌာနကအိနီးချင်းနိုင်ငံတွေမှာတွားရောက်လုကင်နေကြတဲ့မြန်မာအမျိုးသမီးအိမ်အကူအလို့သမားတွေနဲ့ပတ်သက်လို့တက်ဆိုင်ရာနိုင်ငံတွေရှိတန်ယုံတွေနဲ့အလို့သမားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစည်ရင်းကောက်ယူကပတ်ပုံတင်ကပ်ပြားများထုတ်ပေးမှဖြစ်တဲ့အကြောင်းကြေညာသွားခဲ့တာတွေ့ရပါတယ်ဒါကြောင့်ပြပရောက်မြန်မာအမျိုးသမီးအိမ်အကူတွေရဲ့အခက်အခဲတွေကဘာတွေပါလဲ သူတို့တွေကိုဘယ်လိုအကအကွယ်ပေးနိုင်မှာလဲဆိုတာကိုစင်ကာပူရှိ Home လို့တူောက်ခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းအလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့မှာစေနာဝန်ထမ်းကူညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမိချိခဲ့ပါတယ
်စင်ကာပူမှာတော့လေအရင်ကအဓိကတွေ့ကြုံနေရတဲ့ဒါတော့ဗာလဲဆိုလို့ Cyber Physical Sexual Abuse ပေါ့လေအဲဒါတော့ဟိုသင်္ချင်ပေါ်ပြီးတော့အမျိုးမျိုးရှိတာပေါ့လေမြန်မာနိုင်ငံနဲ့ကလေးမလေးနဲ့ပတ်သက်လို့ရှိရင်ဘာဖြစ်လို့ပြဿနာဖြစ်တာလဲဆိုလို့ရှိရင်အဓိကဒီဘာသာစကားပေါ့ဘာသာစကားနားမလည်ပဲဘာရည်နဲ့နံပါတ်1ကဘာလဲဆိုရင်ကျွမ်းကျင်မှုရယ်မှာဆိုရင်ဒီဥပဒေရဆိုလို့ရှိရင် Sunday ဆိုလို့ရှိရင်ကျွန်တော် off ရယ်အဲဒီ Sunday ကိုမပေးဘူးအဲအဲ့ဒီပြဿနာတွေရတယ်ရှိတယ်ကြာတော့လည်းမလုပ်နိုင်ဘူးပေါ့အမှဆိုရင်သူ့ဥပဒေကသူ့ကိုဒီအိမ်မှာခေါ်ထားတယ်ဆိုလို့ရှိရင်ဒီအိမ်မှာပဲသူတို့လုပ်ရမယ်သူတော့သူကသူ့အမေအိမ်ကိုခေါ်ရတယ်။တချင်းလိုခိုင်းတာရှိတယ်။ဒါဆိုရင်သူကလည်းအိမ်ချင်းကဈေးဆိုင်ဖွင့်တယ်။ဈေးဆိုင်ဖွင့်ဆိုရင်ဒီမှာအိမ်မှာရှင်းနေပြီးသားအလုပ်ဒီဟိုတိရောနဲ့တွားပြီးတော့အလုပ်လုပ်ပေးရတယ်ရှိ။အမှန်တော့ကတရားမဝင်။အဲနောက်တစ်ခုကတော့နှုတ်နဲ့ပေါ့လေ။ရရန်ဆန်းဆန်းပြောတာလေ။ကိုကြီးလက်ရမရိုက်တာနှက်တာလေ။အဲ့ဒါကြောင့်လို့ရှိရင်လင်းတိုင်းတော်ကားမှုတွေအဲအဲ့ဒါမျိုးတွေသူတို့ကြုံရတယ်လေ
။အဲ့လိုမျိုးကြုံရတဲ့အခါမှာအိမ်အခုအလုပ်သမားတွေနေတယ်ပေါ့နော်။ဥတီမဝင်းတော့လေဒီ helping hands နဲ့ home လို့မလုပ်နေတယ်ဆိုတော့ဘယ်လိုအကောင်ဆုံးအကြံပေးချင်ပါလဲ။နောက်သူတို့တွေလို့လည်းဘယ်လိုအကောင်ဆုံးအကာအကွယ်ပေးနိုင်ပါလဲရှင်။ဒါအပါဝင်ပေါ့နော်။ဟိုဒီတက်ဆိုင်ရာနိုင်ငံကြီးရဲ့အစိုးရပေါ့နော်။ကျွန်တော်တို့ဆိုလို့ရှိရင်မြန်မာအစိုးရပေါ့။နောက်တော့မြန်မာတိုင်းရုံးပေါ့
။ဘယ်လိုအကောင်ဆုံးအကူအညီပေးနိုင်မလဲဆိုလို့ရှိရင်ဒီမှာတက်ကြပါလဲဆိုလို့ရှိရင်အင်းကူအလုပ်သမားတွေဒီကိုထွက်လာပြီးတော့အလုပ်လုပ်ဖို့အတွက်ကိုအစိုးရလေးပြီးတော့ဥပဒေလေးတစ်ခုတော့ကြရမ်းပြင်တယ်လို့ကျွန်တော်ပြောတယ်။ပတ်ဆိုလို့ရှိရင် terms of contract ဆိုအဲ့ကျတော့ဘာတွေပါမလဲအလုပ်ချင်ရဘလောက်အဲ့အဲ့လိုမျိုးကိုဒီအစိုးရပြောဟိုမှာဖိလစ်ပင်းမှာဆိုလို့ရှိရင်သူကဘာလဲဆိုရင်သူက migrant workers and overseas Philippines act ဆိုပြီးတော့သူမှာရှိတယ်။ပြီးတဲ့အခါကျတော့ဒီ recruitment and employment of overseas workers rules and regulations ဆိုပြီးတော့အဲ့ဒါကြီးရှိတယ်။ကျွန်တော်ရှိမှကျွန်တော်အဲ့လိုမျိုးမရှိဥပမာဆို illegal recruitment တွေပေါ့ခင်ဗျာလို့ပွဲစားဆိုပြီးတော့သူကဒီပဲဒီကိုပို့လိုက်တယ်ပို့တယ်ဒီက agency နဲ့ဆက်ပြီးတော့မဆိုလို့ရှိရင် agency to agency ဆက်ကနေတော့ဥတည်နေပြီးစာချုပ်စာရဟိုတီစာလုပ်အဲအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့လောအပ်ကြရတာပို့ပြီးတော့လွယ်လေတခုဖြစ်တယ်ဆိုလို့ရှိရင်ဥမာဟိုဘက်ရန်ကုန် agency ကသူဗာတိစီတာဝန်ယူပေးရမယ်ဒီဘက်ကလည်းဒါရီဗာတိစီတာဝန်ယူပေးရမယ်ဆိုရဲအဲ့လိုဥပဒေလေးတခုကိုဆိုရရေးဆွဲပေးထားလို့ရှိရင်ပြဿနာနည်းနည်းတော့ညော့သွားမှာအများကြီးမဖြစ်တော့ဘူးပေါ့တခြားနိုင်ငံမှာကြာတော့ဥမာစင်ကာပူမှာဆိုလို့ရှိရင် Philippines Embassy ရှိတယ် Indonesia Embassy ရှိတယ်အဲ့မှာသူတို့မှာဆိုလို့ရှိရင် Labor Agency ရှိတယ်လေအခုကျွန်တော်တို့ဗမာနိုင်ငံကစင်ကာပူတန်ရုံမှာကြားတဲ့အခါကျတော့သူလေဘာအတက်ကြီးရလို့တတ်မရှိသေးဘူး။ဟိုနေ့မှာတော့ရှိနေပြီပေါ့လေ။ဟိုဘန်ကောက်မှာတော့ကျွန်တော်ရှိမှာမရှိသေးဘူး။ညိုရတာမြန်မာနိုင်ငံခိမလေးဟာမြန်မာနိုင်ငံကဒီပွဲစားနဲ့သူတို့ဘလို့လုပ်ကြလဲတော့မသိဘူး။သူကဒီကိုလာဖို့အတွက်ဆိုရင်ဟိုကလေပြီးတော့ပတ်စလို့ပြီးတယ်ပြီးတော့ဒီရောက်လာပို့တယ်။အဲ့အတွက်သူကဘာပြန်ဆက်ရလဲဆိုလို့ဆိုသူက6လသာသူတို့ပြန်သို့မဟုတ်9လသာသူက9လသာ။ဟောမှသူဒေါ်လာ150ရမယ်ဆိုလို့ရှိရင်ခန္ဓာလားဆိုတော့3000ကျော်ပေါ့ဟိုကအကုန်လုံးကဘာလို့ဆိုလို့ရှိရင်အင်ရှင်ရနေပြီးတော့သူကပေးရတယ်အဒီအကုန်ရစိတ်အကုန်လုံးလေအဲ့တော့အခုနပြောတဲ့ဒီ6လသာအကုန်လုံးယူရတာကျွန်တော်စင်ကူဘက်က2လသာယူပါပြီလုံးဝတဲ့2နှစ်လောက်ကတည်းကကျွန်တော်စင်ကူကဥပဒေထုတ်ထားတယ်ဘာလို့ဆိုလို့ရှိရင် Sunday off ပေးရမယ်ဆိုတော့သို့တော့ဖိလစ်ပင်းကဘာလို့ကသူအဲ့တိုင်းအနေနဲ့ရတယ်ကျွန်တော်ဒီဗမာကြီးကြားတဲ့အခါကျတော့ဘာဖြစ်လဲဆိုလို့ရှိရင်သူက Sunday off မလုပ်လို့ရှိရင်ပတ်စံပေးရမယ်ဆိုပြီးသူကလုပ်တယ်အဲ့ဒါကိုဒီကကြည့်ပြီးတော့အင်ရှင်ကပြရမယ်ဆိုတော့ခုနှစ်လောက်လောက်ခိုင်းပြီးတော့ကျွန်တော်450ကျောက်ပေါ်အနည်းဆုံးပဲ900ဆိုရဲဥစ္စာဥက Sunday တော့ပါပြီးရဲ့ဆိုတဲ့ပုံစံနဲ့လုပ်ပြီးတော့ဘယ်လိုအလုံးလုပ်နေရတာဒါဘာဖြစ်လဲဆိုတော့ကျွန်တော်တို့ employment contract မှာအင်းလူတွေရေးထားတယ် claim ရတာမသိဘူးဘဝပြက်ပွဲစားတယ်ပြီးရောအဲအဲ့လိုမျိုးရေပေါ့လေဟာ agency ဒီကိုဟဲ့ပမာဆိုရမှာနော်တရားဝင်လို့ဟဲ့ agency တွေကခုနကကျွန်တော်ပြောတဲ့ data training မပေးရ right ဘယ်လိုမျိုးလုပ်တာစာချုပ်ကိုဒီစာချုပ်မပေးတာတခုချင်းတာဝန်မယူတာကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ You can bend but never break me cause it only serves to make me more determined to achieve my final goal